မြန်မာတပ်မတော်နိုင်ငံခိုင်လက်နက်ကိုင်တပ်ဖွဲ့အေအိုတို့အကြားစီးရီးပဋိပက္ခတွေကြောင့်အရတားတွေထိခိုက်မှုအများပြားလာနေတာမှာဒီကနေ့မနေ့အစောပိုင်းကချင်းပြည်နယ်ပလဲဝါမြို့နယ်မီးဝရွာကဖုံးတော်ကြီးပညာသင်ကျောင်းအတွင်းလက်နက်ကြီးပောက်ကွဲခဲ့လို့တန်ခါနပါအပါအဝင်ကျောင်းဆရာနဲ့ကျောင်းသား6ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ဒေသခံရွာသားတွေကပြောပါတယ်တပ်မတော်ဖက်ကတော့မီးဝရွာတောင်ကျောကနေရခိုင်လက်နက်ကိုင်အေအေကပြစ်ခတ်တိုက်ခိုက်လို့တပ်မတော်အနေနဲ့တိုက်ပွဲဖြစ်ပွားခဲ့တာလို့ပြောပါတယ်။ဒေသခံအနေနဲ့အေအေဖက်ကတော့တိုက်ပွဲဖြစ်တာမရှိဘဲမြန်မာစစ်တပ်ဖက်ကပြစ်ခတ်တာလို့ဆက်စွဲပြောဆိုထားပါတယ်။ VOA မြန်မာပိုင်းသတင်းထောက်နိုင်ကုန်အင်ကအခုလိုသတင်းပေးပို့ထားပါတယ
်။ဟုတ်ကဲ့ပါ။ချင်းပြည်နယ်ပလဲဝါမြို့နယ်မီးဝကျေးရွာတွင်ဒီကနေ့မနေ့အစောပိုင်းတပ်မတော်စစ်သင်ဘောကနေလက်နက်ကြီးနဲ့ပြစ်ခတ်မှုကြောင့်ဘုံကြီးကျောင်းတွင်တိုက်ရောက်ပောက်ကွယ်ခဲ့လို့တန်ဃာတော်တွေနဲ့ကျောင်းဆရာမကျောင်းသားငယ်တွေထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဒေသခံရွာသားတွေကပြောပါတယ်
။ညာတုန်းကအချိန်တွေကတော့ဒီကသနာကြီးဝင်းကျင်လောက်ပေါ့နော်။လက်နက်ကြီးအပင်ကျတယ်။အပင်ကျတဲ့အများကြီးပဲကျွန်တော်တို့မင်းဝကျောင်းဆရာတော်ကဒီကလေးတွေကိုဆရာဆရာမတွေကိုခေါ်ပြီးမှကျောင်းသူကျောင်းသားတွေကိုခေါ်ပြီးမှကျောင်းရဲ့အနောက်ဘက်မှာကျောင်းဆောင်အကြဖို့အမှလုံခြုံတဲ့နေရာဆိုမှအမှနေကြတယ်သူတို့ကလည်းညထရနေပြတာမျိုးကြီးရနေပြတာဒီပြပြတဲ့အခါမှာနောက်ဆုံးအလုံးလက်နေကြီးကြီးလာပြီးမှကြားတဲ့အနေအမှာကြားတော့ဒီမှာပြီးတယ်ပြီးတော့ကျောင်းဆရာမတယောက်ပြီးတယ်ပြီးတော့ကိုရင်တပါးကျောင်းသား3ယောက်သူစုပေါင်း6ယောက်လက်မိုးလင်းတာနဲ့ကျွန်တော်တို့ကျောက်တော်စီရီကိုပို့လိုက်တယ
်ဒီမနေ့ပြစ်ကတ်မှုနဲ့ပတ်သက်လို့ရွာသားတွေထိခိုက်မှုရှိနေတဲ့ပေါ့အနောက်ပိုင်းတိုင်းစစ်သနာချုပ်တပ်မတော်ပြောခွင့်ရဘူမူးကြီးဝင်းစော်ဦးကအခုလိုပြောပါတယ်
ကျွန်တော်တို့ရေလမ်းကြောင်းလုံလုံရေးတပ်ဖွဲ့တွေရှိတယ်ပြီးရင်ကျွန်တော်တို့အဲ့မှာအုပ်ချုပ်မှုလုပ်တဲ့ကံထိုးရင်ပေါ့ဗျာကျွန်တော်တို့လိုအပ်တဲ့အုပ်ချုပ်မှုကိစ္စလုပ်တဲ့ကံထိုးရင်ဆိုတော့ကျွန်တော်တို့ကလက်ကမ်းရေကြောင်းလုံလုံရေးလုပ်တယ်ကျွန်တော်လုပ်တဲ့အခါမှာမိဝရွာနဲ့မိဝနားမှာရှိတဲ့တောင်ကျောတွေရနေပြီးတော့မှကျွန်တော်တို့လုံလုံရေးတပ်ဖွဲ့ဝင်တွေညတော့ပစ်တာပေါ့ဗျာညအနာရီဝင်ကြတော့ပစ်ကြတာပေါ့ပစ်တဲ့အခါမှာပစ်ကိုပြေတော့ပစ်တာရှိတယ်ကျိုးလေဟလာအားသာလို့ကြားတယ်ကျွန်တော်ဒါတော့တိတိကျကျမသိဘူး။ခေရဟလာရွာရင်းသားနေပြီးတော့မှအခြေခံမိလားဖြစ်တာလို့၃ချောင်းနေကိုအခြေခံမိလားဖြစ်တာလို့ဒီလိုဟာမျိုးတွေလာတာလို့သာရှိတယ်။ကျွန်တော်တို့ကတော့ဆုံးရှုံးမှုကိစ္စလို့သာ။ဒါပြီးတော့အနောက်ချက်အသေးနဲ့ဒါတော့လုံးရှင်းတော့ပါမှာ။အဲ့ကြောင့်ဟလာဒီလိုပြလို့ဟိုရွာကမှန်တယ်ဒီရွာကမှန်တယ်ဆိုတော့ကျွန်တော်ဒါတော့ပြောလို့မရဘူး။လာပြီးအနောက်ချက်ပြီးရင်တော့ကျွန်တော်တို့ကတော့ဟလာတုံ့ပြန်ပါမှာ
။ဒီရက်ကမိဝရွာသူကတော့ဒီမနေ့ပြစ်ကမှုကနှစ်ဖက်တိုက်ပွဲဖြစ်ပွားတာမရှိဘူးလို့ဆိုပါတယ်
တိုက်ပွဲတော့မဖြစ်ဘူးတိုက်ပွဲဖြစ်တာတော့မရှိသူတို့ကလက်နက်အင်အားတွေနဲ့
ဒီခိုင်လက်နက်ကန်ရေးဖွဲ့ကြံကြရေးတာဝန်ခံခိုင်တုခကလည်းဒီကနေ့မှာပလဝါမြို့နယ်ကတိုက်ပွဲမဖြစ်ခဲ့ဘူးလို့ဆိုပါတယ်
ဘယ်လိုကဖြစ်တဲ့ဥစ္စာကဒီမှာပြစ်တာကလည်းတစ်ဖက်တည်းဖြစ်တာအဲ့လိုမျိုးဒီနှစ်ဖက်တိုက်ပွဲဖြစ်တာလုံးဝမရှိသူတို့ကလည်းပြီးတော့ဒါတိုက်ခိုင်ပြည်ပေါ်မှာတော့အလို့အသေးကြီးစွာနဲ့ညီသားတွေကိုတက်တက်နေပြီးတော့ဒါဟိုဒီဝေချက်ကြီးကြီးနဲ့နေပြီးတော့လောက်ကျပြစ်ခတ်နေတာပါ
ပြည်ကြက်ဆက်တင်မလာ29ရက်နေ့ကလည်းမိဝချီဝပဲလက်လက်ကြီးတရောက်ပောက်ပွဲခဲ့လို့ရွာသားလူထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ဒီခိုင်ပြည်နယ်မြောက်ပိုင်းဒေသနဲ့ချင်းပြည်နယ်ပလဲဝါမြို့နယ်တွင်မှမြန်မာစစ်တပ်နဲ့အေအေဖွဲ့တို့ကြားတိုက်ပွဲတွေအဆင့်ဖြစ်ပွားနေတာပါ။ဒီခိုင်ပြည်နယ်မှာ2018ဒီဇင်ဘာလကနေ2019စက်တင်ဘာလထိဖြစ်ပွားခဲ့တဲ့တိုက်ပွဲတွင်အရသာထိခိုက်ဒေဆုံးမှုလူ80ကျော်ခန့်ရှိနေပြီးထိခိုက်ဒဏ်ရာရရှိသူ120ကျော်လောက်ရှိနေပြီလို့ဒီခိုင်နှုတ်တော်ကိုယ်စားလှယ်တွေကပြောဆိုထားပါတယ်။ဒီခိုင်ကြီးနယ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွင်လက်နက်ကန်ဖွဲ့တွေအနေနဲ့အရတားပြည်သူတွေပေါ်ပြစ်မှတ်ထားစစ်ကတ်ချင်းကိုချောင်ရှားကြစီဖို့ဒီနယ်စိုးရဖွဲ့ကနေလိုအပ်တဲ့အစီအမံတွေဆောင်ရွက်ပြီးစိုက်တွန်းကြောင်းစုကိုဒီခိုင်ကြီးနယ်ထုတ်တော်ကနေမနေ့ကမဲခွဲပြီးတည်ပြုခဲ့ပါတယ်။ထုတ်တော်ကနေတည်ပြုပြီးဒီမနေ့မှာပဲပလဲဝါမြို့နယ်တွင်အရတားတွေပေါ်မှာပြစ်မှတ်ထားစစ်ကတ်မှုဖြစ်စဉ်ဖြစ်ပွားလာတာလည်းဖြစ်ပါတယ်ခင်ဗျာ။